အစ္စရေးနဲ့ဟားမတ်စ်တို့အကြားပဋိပက္ခတွေပြင်းထန်လာတဲ့အတွက်အမေရိကန်၊ဗြိတိန်၊ဩစတြေးလျအပါအဝင်ကမ္ဘာအနှံ့မှာဂျူးစန့်ကျင်ရေးတဟုန်တို့တိုးမြင့်လာနေတဲ့အန္တရာယ်ရှိနေပါတယ်။ဂျူးစန့်ကျင်ရေးအတန်တွေဟာ IS အစ္စလာမ်ရဲ့အစွန်းရောက်တွေနဲ့လူပြူအစွန်းရောက်တွေအသုံးများတဲ့ Telegram လူမှုကွန်ရက်မှာအော်တိုဘာလ9ရက်နေ့ကိုကြည့်ရင်488ရာဂိုင်နှုန်းအထိမြင့်တက်လာခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှအခြေစိုက်တဲ့ဂျူးအခွင့်အရေးလှုံ့ဆော်မှုအဖွဲ့ Anti-Defamation League ကပြောပါတယ်။အမေရိကန်ပြည်ထောင်စု Salt Lake City မှာဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချင်းချောင်းမှုကြုံခဲ့ရတယ်လို့ St. Louis မှာလည်းကုန်ကားပေါ်မှာဂျူးစန့်ကျင်ရေးစာတမ်းတွေရေးသားခဲ့တဲ့အတွက်ရဲတွေကဒါကိုဖြေရှင်းခဲ့ရပါတယ်။ဗြိတိန်နိုင်ငံမှာတော့ Israel Hamas ပြည်ပကစတင်ပြီး၄ရက်မြောက်အတွင်းဂျူးစန့်ကျင်ရေးဖြစ်ရပ်တွေဟာ300ရာဂိုင်နှုန်းအထိမြင့်တက်လာခဲ့တယ်လို့ Community Security Trust အဖွဲ့ကဖော်ပြပါတယ်။ American ပြည်ထောင်စုမှာ Hamas အဖွဲ့ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့ New York, Washington DC, Philadelphia, San Francisco နဲ့ Chicago မြို့ကြီးတွေအပါအဝင်အခြား American မြို့ကြီးတချို့မှာလည်းဖြစ်ပွားခဲ့တယ်လို့ American Jewish Community ကပြောပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီကကားဆက်ယုံတစ်ခုရှိမှာတော့ဆန္ဒပြခဲ့တဲ့အမည်မသိအဖွဲ့တစ်ဖွဲ့ကဂျူးတွေကိုဒဏ်ငွေလွှတ်ပြီးတတ်လို့အော်ဟစ်ခဲ့တဲ့အတွက်ကြောင့်မလို့ရဲတွေကစုံစမ်းနေပါတယ်ခင်ဗျာ။